ပြီးခဲ့တဲ့နှစ်ကအနားယူခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာဘန်ကီမွန်အနေနဲ့လာမဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲကိုဝင်ပြီးတော့ပြိုင်တော့မှာမဟုတ်ဘူးဆိုပြီးဘူရူးနဲ့မနေ့တုန်းကရုတ်တရက်ကြေညာလိုက်ပါတယ်။သမ္မတအဖြစ်ဝင်ရောက်ရွေးချယ်ခံဖို့တည်င်းထွက်နေတဲ့ဘန်ကီမွန်ရဲ့အခုကြေညာချက်နဲ့ပတ်သက်ပြီးတော့နိုင်ငံရေးချုပ်ထွေးမှုတွေကျုံ့နေရတဲ့တောင်ကိုရီးယားပြည်သူတွေကတော့တိတ်ပြီးတော့အန်အော်ဒီတီမဖြစ်ကြဘူးလို့နိုင်ငံရေးလှိလာသူတချို့ကမြင်ပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့အပြည့်အစုံကိုကိုညံဝဲအောင်ကအစူစီးတင်ပြပေးထားပါဗျ။နားဆင်ကြပါခင်ဗျာ
။ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ဆယ်နှစ်ကြာတောင်ပေါ်ထမ်းဆောင်ခဲ့တဲ့မစ္စတာဘန်ကီမွန်ဟာတောင်ကိုရီးယားသမ္မတရွေးကောက်ပွဲကိုဝင်ဖို့ပြင်ဆင်နေခဲ့ရာကသူ့အနေနဲ့သမ္မတရွေးကောက်ပွဲဝင်ပြိုင်တော့မှာမဟုတ်ဘူးလို့ဖေဖော်ဝါရီလ1ရက်ဗိုလ်တုနေ့မှာရုတ်တရက်ကြေညာလိုက်တာပါ။လက်ရှိလွှတ်တော်ကအရေးယူဖို့ပြင်ဆင်နေတဲ့သမ္မတဘက်ကွန်ဟေးရဲ့နိုင်ငံရေးအရှိုတော်ပုံကိုသူတွေ့ရတဲ့အတွက်တောင်ကိုရီးယားနိုင်ငံရေးလောကကိုစိတ်ပျက်မိကြောင်းမစ္စတာဘန်ကီမွန်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။တွန်일부정치인들의구태의연하고편협한이기주의적태도도지극히실망스러웠고결국이들과함께길을가는것은
키나우자비두강산아민찜명나의တချို့သောနိုင်ငံရေးသမားတွေကြောင့်ကျွန်တော်အင်မတန်မှစိတ်ပျက်မိပါတယ်။ဒီလူတွေနဲ့ဆက်ဆက်သွားရင်အတိတ်ပဲစီမမဟုတ်တဲ့အတွက်ကြောင့်အခုလိုကျွန်တော်ဆုံးဖြတ်လိုက်ရတာပါ။
အခုလို့ဆုံးမြတ်လိုက်တာအတွက်တောင်းမှန်ကြောင်းနဲ့သူ့ရဲ့ဆုံးမြတ်ချက်ကိုပြည်သူတွေကနားလည်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာဘန်ကီမွန်းကပြောပါတယ်။အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့မစ္စတာဘန်ကီမွန်းဟာကုလသမဂ္ဂအတွင်းမှုချုပ်တာဝန်မထမ်းဆောင်ခင်တောင်ကိုရီးယားနိုင်ငံသား၏ဝန်ကြီးဖြစ်လဲ2004ကနေ2006ခုနှစ်အထိနှစ်နှစ်ကြာတာဝန်ယူခဲ့ပူးပါတယ်။ဘန်ကီမွန်းဟာတောင်ကိုရီးယားကိုပြီးခဲ့တဲ့လကပြန်လာခဲ့ပြီးဌာနေမှာသူ့အတွက်ထောက်ခံမှုရဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လူထုနဲ့ထိတွေ့ဖို့ကြိုးပမ်းရမှာအပြစ်တင်စရာတွေနဲ့ကြုံခဲ့ရပြီးသူ့ဆွေမျိုးသားချင်းတွေကစီးပွားရေးအရှုပ်တော်ပုံကြောင့်အခက်အခဲကြုံခဲ့ရပါတယ်။သူ့အနေနဲ့ရှေးဦးဇဲဝါဒီနိုင်ငံရေးပါတီကနေဝင်ရွေးကံဖို့စ조사ခဲ့ပေမဲ့လည်းပါတီရဲ့ထောက်ခံမှုမရခဲ့ပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့ဖူကျွန်းမြို့မှာနေတဲ့ကိုရီးယားအရေးလှိလာသူကိုရန်နိုင်ထွန်းကခုလိုပြောပြပါတယ
်။ဒီကကတော့ဒီပြည်သူလူထုတွေအနေနဲ့ကအချင်းချင်းခြားစားမှုတွေနဲ့ကြုံတွေ့နေရတဲ့ဒီသမရဖောက်ခွန်ဟဲပါတီကဖြစ်တဲ့မစ္စတာဘက်ကီမွန်းကိုလာသမရအနေနဲ့ရွေးမယ်ဆိုလို့ရှိရင်ပြည်သူတွေရဲ့စိတ်ပါဝင်စားမှုကအားရလောက်အောင်မရှိပါဘူး။ဘာကြောင့်လဲဆိုတော့ပြည်သူလူအလုံးကလက်ရှိသမရဖောက်ခွန်ဟဲရဲ့ဒီပါတီကိုစိတ်ပြတ်နေကြတယ်။ပါတီကလွှတ်တော်မတ်တွေကဟဲ့လားသမရဖောက်ခွန်ဟဲနဲ့အတူအချင်းချင်းခြားစားနေကြတယ်။ပါတီဝင်တွေကလည်းကိုချိုးကိုလုံနေကြတယ်ပြည်သူလူထုတွေကအများစုကမြင်နေကြပါပြီ။အဲ့ဒါကြောင့်မလို့ဒီနိုင်ငံတကာရဲ့ပြည့်ကိုလည်းကောင်းတယ်ကိုရီးယားနိုင်ငံမှာလည်း image ကောင်းမဲ့ချင်ပြီးတော့ UM အတွင်းမူဟောင်းဖြစ်တဲ့ Mr. Park Ki-moon ကိုသမ္မတနေရာမှာထိုးတင်ပါတယ်နောက်တစ်ခုကလည်းသူ့ရဲ့နောက်ခံ background မှာလည်းအဲ့ဒါ group ပေါ့ဗျာသူကနိုင်ငံရေး group ရဆိုလို့ရှိရင်သူ့မှာအင်အားတောက်တင်းမှုမရှိဘူးနောက်တစ်ချက်ကသူ့ရဲ့ဆွေမျိုးသားချင်းတော်ဆက်သူအဲ့ဒါတူဟာ BNN နဲ့တခြားနိုင်ငံတွေမှာစီးပွားရေးတွေအကြီးအကျယ်လုပ်ပြီးတော့ဒီလက်စားမှုတွေအချင်းပြတ်မှုတွေဖြစ်နေတဲ့အကြောင်းအရာတစ်ခုချက်လည်းပါပါတယ်။အဲ့ဒါကြောင့်မလို့သမဏဒီနေရာမှာဒီဖက်ကင်မုံကဝင်ကြွေးချင်မယ်ဆိုလို့ရှိရင်လေအနံရောက်တဲ့ဆိုင်အချုံကိုပဲတွေ့လိမ့်မယ်။အဲ့ဒါကြောင့်မလို့သူ့အတွက်အလားလာမကောင်းဘူးဗျာ။အဲ့ဒါကြောင့်မလို့သူကမနေရတင်းစားရှင်လို့မှာသူ့အနေနဲ့ဝင်ရောက်ရှင်မှာမဟုတ်ပါဘူးလို့သူပြောဆိုလိုက်ခြင်းဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားဖွဲ့စည်းပုံတရားရုံးကလက်ရှိသမဏဘက်ကွန်ဟေးပေါ်ဆွဆွဲထားတဲ့အဂတိလိုက်စားမှုတွေကိုအရေးယူသင့်မသင့်သုံးသပ်နေပြီးအခုလအတွင်းမှာဆုံးဖြတ်မှာဖြစ်ပါတယ်။တကယ်လို့အဲ့ဒီလိုဆုံးဖြတ်ခဲ့ပြီးရင်သမရအနေနဲ့ယာဒူးကနှုတ်ထွက်ပေးရမှာဖြစ်ပြီးတောင်ကိုရီးယားသမရတဲ့အတွက်ရွေးကောက်ပွဲကိုနောင်လာမယ့်နှစ်လအတွင်းမှာကျင်းပသွားဖို့ရှိပါတယ်ခင်ဗျာ။